2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းလဲနိုင်မှုအတွက်ဖွဲ့စည်းပုံလေ့လာသုံးသပ်ရေးကော်မတီကဘယ်လောက်အထိလုပ်နိုင်မလဲဆိုတဲ့နေရာမှာအုပ်ချုပ်ရေးပိုင်းရဲ့ပူးပေါင်းလှုပ်ဆောင်မှုကလည်းအဓိကကျတယ်လို့ပြည်ထောင်စုလွှတ်တော်နายကသူရဦးရွှေမန်းကပြောဆိုလိုက်ပါတယ်လွှတ်တော်နဲ့အစိုးရအဖွဲ့အကြားလှုပ်ဆောင်တာတွေမတူတာကြောင့်တင်းမာမှုတချို့ရှိတယ်ဆိုတာကိုလည်းသူကအသိအမှတ်ပြုပြောဆိုခဲ့ပါတယ်ဩဂတ်စ်လ16ရက်နေ့တောက်ကြနေ့ကနေပြည်တော်လွှတ်တော်အဆောက်အဦမှာပြည်ထောင်စုလွှတ်တော်နายကနဲ့သတင်းတောက်တွေတွေ့ဆုံချိန်အတွင်းအခုလိုပြောဆိုခဲ့တာပါအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါခင်ဗျာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုလေ့လာသုံးသပ်မှုတွေပြန်လုပ်ဖို့ပြည်ထောင်စုလွှတ်တော်ကနေတည်ပြုဖွဲ့စည်းထားတဲ့ဖွဲ့စည်းပုံလေ့လာသုံးသပ်ရေးကော်မတီအနေနဲ့သူတို့ရဲ့လုပ်ငန်းတွေကိုဘယ်လောက်ထိအမြန်ဆုံးပြည့်အောင်ဆောင်ရွက်နိုင်မလဲဆိုတာကတော့ကော်မတီအတွင်းပါဝင်ဆောင်ရွက်နေကြသူတွေရဲ့လုပ်နိုင်ကံနဲ့ပုံမှန်မှုတည်ပြီးတော့အုပ်ချုပ်ရေးပိုင်းအစိုးရရဲ့ပါဝင်ဆောင်ရွက်မှုကလည်းအရေးကြီးတယ်လို့ဩဂုတ်လ16ရက်နေ့ပြည်ထောင်စုလွှတ်တော်နายကသူတို့အုပ်ချုပ်မင်းကမီဒီယာတွေနဲ့တည်တံ့တွေ့ဆုံမှာပြောလိုက်တာပါ
ဖွဲ့စည်းပုံအခြေခံဥပဒေလေ့လာရေးသုံးသပ်ရေးကော်မတီဖွဲ့စည်းသွားပြီဖွဲ့စည်းပြီးတဲ့အတွက်သူတို့တွေစပြီးတော့ဆောင်ရွက်မယ်ဘလောက်တိုင်းတာတိပြီးမလဲဆိုတာကတော့သူတို့ရဲ့ကြိုးပမ်းအထောက်အမှုနဲ့စွတ်တော်ကူလည်းမြဲပါဝင်နေပြီးတဲ့ကမှာအတိကအုပ်ချုပ်ရေးဘက်ကပါဝင်နေပြီကြည့်ပါဥပဒေပြဋ္ဌာန်းတဲ့နေရာမှာအုပ်ချုပ်ရေးအဖွဲ့စည်းရဲ့ပါဝင်မှုအများကြီးရေးကြည့်ပါတယ်ဒီပေါ်တည်ပြီးတဲ့ကမှာဘလောက်တိုင်းတာတိပြီးမယ်ဆိုတာကတော့အဲ့ရဲ့ပါမှုပေါ်မှာတည်တယ်လို့ပြောချင်ပါတယ်
ဖွဲ့စည်းပုံကိုပြင်ဖို့အဓိကတာဝန်ရှိတာကတော့လက်ရှိဖွဲ့စည်းပုံပြင်ဖို့ကြိုးစားနေတဲ့လွှတ်တော်ကဖြစ်ပြီးတော့ဖွဲ့စည်းပုံပြင်ဖို့စံနှုန်းခံယူပွဲတွေလုပ်ဖို့လိုလာပြီးဆိုရင်တော့အုပ်ချုပ်ရေးပိုင်းကဆောင်ရွက်တဲ့နေရာတွေကိုဆောင်ရွက်ပေးရမှာဖြစ်တယ်လို့ယူဆတဲ့အကြောင်းအမေရိကန်ဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခင်မောင်ဆွေကပြောပါတယ်
။သူ့ရဲ့အောက်မှာအကုန်လုံးအဖြစ်နေအောင်လုပ်နိုင်လို့ရှိရင်လုပ်နိုင်ချေရှိလို့ရှိရင်ဒါပထမဆုံးအောင်ဘယ်လိုမှကျွန်တော်တို့တုံ့ပြန်ခေါင်းကြီးကဘေးပိုက်တွေကိုစဉ်းစားမယ်ဘေးပိုက်တွေကိုကျွန်တော်တို့ဒီပြင်ဖို့လိုတယ်မြန်မာကဘယ်လိုရှိတယ်ဆိုတာသူတို့တို့တော့အရင်စရမှာပါပဲအနာပိုင်းတွေဘက်ကတော့ကပြောလို့ပေါ့ပြင်ပသည်ပြပတ်တဲ့ကိစ္စတွေဒါကြောင့်ကျက်လုပ်တဲ့ဆံမှာအဲဒီကနေခံရတဲ့ကိစ္စတွေမျိုးတွေမှာမျိုးတွေမှာတော့ဟိုအခြေခံပံ့ပိုးအားလေးနဲ့ရှင်းနေကအဲ့လိုပဲကျွန်တော်လည်းမြင်တယ်လေ
အုပ်ချုပ်ရေးပိုင်းတာဝန်ယူနေတဲ့အစိုးရအဖွဲ့နဲ့ဥပဒေပြပိုင်းတာဝန်ယူနေတဲ့လွှတ်တော်ပိုင်းမှာတင်းမာမှုအခြေအနေတွေသဘောထားကွဲလွဲမှုတွေရှိနေတာဟာသဘောတဘာဝချင်းမတူတဲ့အုပ်ချုပ်ရေးအနေအထားကကြောင့်ဖြစ်တည်ပြီးတော့ဒီနှစ်ခုကလည်းတဲ့ဘောရတဲ့ရှိမှမဟုတ်ဘူးလို့လေသူတော်ဦးရွှေမန်းကဒီကနေ့မှပြောလိုက်ပါတယ်
။အုပ်ချုပ်ရေးဖွဲ့ကအုပ်ချုပ်ရေးဖွဲ့ပဲ။ဥပဒေပြရဥပဒေဖွဲ့ပဲ။တခါတည်းလဲတောင်းလဲမတူလုပ်ငန်းလဲမတူ။ဒါမှသဘောထားလဲပြည်ပမဟုတ်ဘူး။ဒါမဲ့လို့အဓိကရည်မှန်းချက်ကတော့နိုင်ငံနဲ့နိုင်ငံကအကျိုးစီးပွားကိုလွှတ်တော်ကဥပဒေတွေပြုပေးတယ်။ဒီလိုပြုပေးထားတဲ့ဥပဒေတွေကိုတက်ဆက်တောင်းရှိတဲ့အဖွဲ့ကလိုက်ပါဆောင်ရတယ်။လိုက်ပါမဆောင်ရဘူးဆိုလို့ရှင်တော့အဲ့ဒီသဘောထားကိုလည်းဖြူတည်ဒါကြီးမားသောသဘောထားကိုလည်းမဖြစ်အဲ့ဒီခါကျဆိုတော့ဘာကြောင့်မလိုက်ပါတာလဲဘာကြောင့်ဥရင်းနေလို့ပါဒီဘက်ကျတော့ထွက်တော်ကြတာလို့မယ် check and balance လူမဲဆိုရင်ဒီတဲ့ကြီးမားသောပြောဆိုမှုတွေဖြစ်လာတာလို့ပြောချင်ဒါကြောင့်မလို့သဘောတဘာဝချင်းမတူတဲ့အတွက်နိုင်ငံတိုင်းမှာဒီထွက်တော်နဲ့နော်အုပ်ချုပ်ရေးကတော့သဘောထားတစ်ခါတည်းမရှိပါဘူး
လွှတ်တော်မှလာပြီးတော့အစိုးရအဖွဲ့ကဂရိကုဝတ်တွေပေးပြီးဖြစ်ပေမဲ့တကယ်တမ်းဆောင်ရွက်တာမျိုးတွေမရှိရင်တော့လွှတ်တော်ကစောင့်ကြည့်ပြီးတော့အစိုးရအဖွဲ့ကအကောင့်တွေပေါ်ဆောင်ရွက်ဖို့ပြောဆိုမှုတွေကိုလည်းလွှတ်တော်ကလုံဆောင်နေပါတယ်လို့သူတော်ဦးရွှေမန်းကပြောပါတယ်။ပြည်သူ့လွှတ်တော်နိုင်ငံကယာရုရယူပြီးချိန်ကလေးကမီဒီယာတွေနဲ့တီးတန့်တွေ့ဆုံမှုမရှိတဲ့အတွက်သူ့အနေနဲ့ဒီကနေ့မှအချိန်ယူပြီးတော့တွေ့ဆုံတာဖြစ်တယ်လို့လည်းသူတော်ဦးရွှေမန်းကပြောပါတယ်။ဒီနေ့နေ့လက်တနားရီမှာလွှတ်တော်ခန်းမှာအစအဦးအတွင်းမှာပဲပြည်တွင်းပြည်ပသတင်းမီဒီယာတွေနဲ့မိနစ်40ကျော်ကြာတွေ့ဆုံမှုတွေပြုလုပ်ပြီးမှဥပဒေပြည်အပိုင်းလွှတ်တော်အနေနဲ့အကောင်းဆုံးပြည်သူအတွက်ဆောင်ရွက်ဖို့လုပ်နေတယ်လို့လည်းသူတော်ဦးရွှေမန်းကကတိပြုပြောကြားခဲ့ပါတယ်။ဒီကနေ့ပြုလုပ်ခဲ့တဲ့ပြည်သူ့လွှတ်တော်နိုင်ငံကနဲ့မီဒီယာတွေတွေ့ဆုံပွဲမှာပြည်သူ့လွှတ်တော်ကိုယ်စားလှယ်တောင်းဆန်းစုကြည်အနေနဲ့အစိုးရပိုင်းကတက်ရောက်ဖို့ရှိတယ်လို့ပြောထားပေမဲ့သူမရဲ့စီဝေးတစ်ခုနဲ့တိုက်ဆိုင်နေတဲ့အတွက်မလာရောက်နိုင်တာဖြစ်တယ်လို့လည်းသူတော်ဦးရွှေမန်းကသတင်းထုတ်ပြန်ကိုပြောခဲ့ပါတယ်ခင်ဗျာ။